တနက်နေ့ပြစ်ခတ်အကြမ်းဖက်မှုတွေအဆုံးတနင်္ဂနွေတောင်းဆိုတဲ့အနေနဲ့ပုတ်ထုံးနေကအမေရိကန်ပြည်ထောင်စုတဝါမှာထောင်းနဲ့ချီတဲ့ကျောင်းသားတွေချီတက်ခဲ့ကြပါတယ်။ဖလော်ရီဒါပြည်နယ်ပါကလန်ကကျောင်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးခဲ့ရပြီးတလအကြာကျောင်းတွေရဲ့အောင်မြင်သတိရခြင်းနဲ့တပိတ်မောက်ချီတက်ပွဲတွေကိုကျင်းပကြတာပါ။ဒီအကြောင်း VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားတာကိုမှတင်ပြထိုက်ကပြောပြပေးပါပါ။
နယူးယောက်မြို့ကလမ်းတွေပေါ်မှာကျောင်းသားတွေစုဝေးခဲ့ကြပါတယ်။ကျောင်းသူကာဇီယာစမစ်ကတော့
Every day students are dying and no one's doing anything about it and we don't like it.
ကျောင်းသားတွေနေ့စဉ်စုစလို့တိတ်ဆုံးနေကြပြီးတော့ဘယ်သူမှလည်းအရေးတူမလုပ်ကြပါဘူး။ဒါကိုမကြိုက်ပါဘူး။တော်လောက်ပါပြီ
။ Atlanta မှာလည်းကျောင်းသူ Eternity Shepherd က
I'm fighting for gun control.
တနက်ရောင်ချမှုထိန်းချုပ်ဖို့နဲ့တနက်နဲ့အကြမ်းဖက်မှုတွေရပ်တန့်သွားဖို့တိုက်နေတာပါ။
အောက်ကလန်မှာတော့ကျောင်းသူကျောင်းသားတွေကမင်ကွန်းနေဂီတာတွေနဲ့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူတွေအတွက်အောက်မေတတိယခဲ့ကြပါတယ်။အောက်ကလန်ကကျောင်းသားဆိုလမွန်စမစ်ကတော
့ Like I had a cousin that got shot. He was just walking down the block.
ဝန်ကွယ်အကိုတူလည်းတနက်နေ့ပြစ်ခတ်ခဲ့ရပါတယ်။တကယ်ချင်းဒဗွန်လည်းတနက်နေ့ပြစ်ခတ်ခဲ့ရပါတယ်။တနက်နေ့ပြစ်ခတ်ခဲ့ကြတဲ့တကယ်ချင်းတွေလည်းရှိပါတယ်။မတန်ဆွမ်းဖြစ်သွားတဲ့မိသားစုဝင်တွေလည်းရှိပါတယ်
။ Illinois ပြည်နယ်အော်တဝါကကျောင်းမှာတော့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူ18ဦးအတွက်အောက်မေ့ဂုံပြူပွဲတစ်ခုလုပ်ခဲ့ပါတယ်။ဒါကနိုင်ငံရေးအခမ်းအနားတစ်ခုမဟုတ်သလိုတနပ်ပိုင်ရှင်တွေကိုစန့်ကျင်တာလည်းမဟုတ်ဘူးလို့ကျောင်းသားတွေကပြောကြပါတယ်။ကျောင်းသားတူဖြစ်တဲ့ Brett Golager ကအခုလိုပြောပါတယ်
။ It really wasn't. We're just trying to help people.
ကျောင်းတက်နေကြသူတွေစိတ်ချလုံခြုံမှုရှိစေဖို့ကိုကျွန်တော်တို့ကဝိုင်းဝန်းစူးစမ်းနေတာဖြစ်ပါတယ်
။အကြမ်းဖက်မှုတွေကိုဘယ်လိုအဆုံးသတ်နိုင်မလဲ။ကျောင်းသားတချို့ကတော့ဖလော်ရီဒါမှာတုံးခဲ့တဲ့တိုက်ခိုက်ရေးသုံးစွမ်းအပြစ်နဲ့လက်နက်မျိုးတွေကိုတမ်းမြစ်စီချင်ချပါတယ်။တချို့ကတော့တနတ်ဝယ်ယူခွင့်အတွက်အသက်ကန့်တချက်ကိုတိုးမြင့်စီချင်ချသလိုလက်နက်ကန်ကြောင်းလုံခြုံရေးရဲတွေပို့ပြီးတော့ခန့်ထားပေးဖို့ဒါမှမဟုတ်လဲလက်နက်ကန်နဲ့ဆရာတွေခန့်ထားပေးစီချင်ကြပါတယ်။စိတ်ထဲမှာရှိတဲ့အတိုင်းဆွေးနွေးညှင်းခုံချပေမယ့်လေတခုခုတော့လုံကြရတော့မယ်လို့ကျောင်းသားတွေကပြောပါတယ်။Atlanta ကကျောင်းသားဒီဘိုင်းအိုနယ်ရှော့ကအခုလိုပြောပါတယ
် If we don't make a change it will never stop
ကျောင်းလမ်းမလုပ်ဘူးဆိုရင်ဒါကဘယ်တော့မှအဆုံးသတ်သွားမှာမဟုတ်ပါဘူးဒါလိုပဲဖြစ်နေမှာပါပြစ်ခတ်မှုအကြောင်းကြားရမယ်အဲ့ဒီကိစ္စဝန်ထဲပတ်လက်ဖြစ်ကြမယ်ဒါလိုပဲဆက်သွားနေမှာပ
ါတနက်ကင်ဆောင်ခွင့်ကိစ္စကြောင့်တက်ကြွလှုပ်ရှားသူဖြစ်လာခဲ့တယ်ကယ်လီဖိုးနီးယားပြည်နယ်ကကျောင်းသူ Kendall Prime ကတော့
We want state legislators to know that we want our voices to be heard.
ပြည်နယ်မဲ့တွေအနေနဲ့ကျမတို့လိုလားချက်တွေကိုသိရှိစေချင်တယ်။ Parkland ကပြစ်ခတ်ရံပြုတ်ခံရတဲ့သူတွေကိုကြည့်ပြီးတော့သူတို့ထုတ်ဖော်တောင်းဆိုကြတယ်။ Florida ပြည်နယ်အတွင်းမှာဥပဒေပြည့်ရေးလှုပ်ရှားမှုကြီးတစ်ခုကိုလည်းဆောင်ရွက်ခဲ့ကြတယ်လေ။ဒီအချက်တွေကြောင့်ပဲကျမအနေနဲ့ကိုယ့်ရဲ့ပြောရေးဆိုခွင့်ကိုတုံးဖို့တွန်းအားဖြစ်စေခဲ့တာပေါ့ရှင်
။တချို့တို့ကတော့ကျောင်းသားတွေဘေးကင်းလုံခြုံရေးကိုအလေးပေးပြောဆိုကြတာပါ။ကျောင်းသားတွေကအပြောင်းအလဲတွေကိုဖော်ဆောင်နိုင်တယ်လို့ရှုမြင်သူတွေလည်းရှိပါတယ်။နယူးယောက်ကကျောင်းသူမာရီယန်ဂျုံးစ်ကတော့
The youth are learning that we have a voice and as we're getting older we're learning that we can use that voice to make a difference.
လူငယ်တွေအနေနဲ့ပြောရေးဆိုခွင့်ရှိတယ်ဆိုတာကိုသိရှိနားလည်ထားကြပြီးတော့ကျမတို့ကြီးပြင်းလာတဲ့ခြားနားတဲ့ပြောင်းလဲတွေကိုဖော်ဆောင်တဲ့နေရာမှာဒီပြောရေးဆိုခွင့်ကိုသုံးနိုင်မှာဖြစ်ပါတယ်
။ကျောင်းသားမျိုးဆက်တစ်ခုရဲ့အမှန်တည်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ရှင်။
မတင်ထိုက်တင်ပြတော့တာပါအခုလိုဖလော်ရီဒါပြည်နယ်ပါကလန်ကကြောင်းပြစ်ခတ်မှုကြောင့်18ဦးသေဆုံးခဲ့ရတဲ့အပေါ်တနက်ကင်ဆောင်ခွင့်ကိုပြန်လည်တုံးသက်တင်ကြဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအမေရိကန်တလွားကြောင်းတွေမှာမနေ့ကဖြစ်ခဲ့ရမှာအမေရိကန်ရောက်မြန်မာမိသားစုကသားသမီးတွေလည်းပါဝင်ကြပါတယ်ဖလော်ရီဒါပြည်နယ်ပါကလန်အနီးကဒေးဗစ်မြို့ကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တမီးဖြစ်သူတို့အတွက်ဂုဏ်ယူမိတယ်လို့ဖခင်ဖြစ်သူဦးကျော်မို့သူက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တမီးရ၄ယောက်ပေါ့နော်တယောက်ကအထက်တန်းကျောင်းမှာတယောက်ကအလယ်တန်းကျောင်းမှာတယောက်တကျောင်းကြီးပေါ့နှစ်ကျောင်းလုံးလောက်ကြပါတယ်လေအလယ်တန်းကျောင်းမှာလည်းလုပ်တယ်ကျောင်းသားတွေကပဲဦးဆောင်တော့ပါ student council ရှိရဲ့ကျောင်းမှာ student ကပဲဦးဆောင်ပြီးတော့လုပ်တာဆရာတွေမပါဘူး18မိနစ်အပြင်ကို track ထဲမှာပဲကျောင်းထဲမှာကျောင်းထဲကဆိုအားကားဝင်ထဲမှာ like track ထဲမှာပဲ tackle လုပ်ပြီးတော့ line shot ပြီးတော့18မိနစ်ကြာထွက်ပြီးတော့ပြောင်းလဲလာပြတ်လာရတာပါပဲဒါကျွန်တော်ကတော့ကလေးတွေလူငယ်တွေနောက်ပိုင်းဟိုဒီတိုင်းမိမှာကောင်းကောင်းဝါမဲ့လူငယ်တွေကဒီလိုဖြစ်တဲ့နဲ့အာကိုလောက်တယ်ဆိုတော့ကျွန်တော်ကတော့သဘောကျပါတယ်အားလုံးဟိုဂုဏ်ယူပါတယ်သူတို့လောက်တာတွေ
တနက်ကင်ဆောင်ခွင့်ကိုတင်ကြပ်ဖို့အမေရိကန်တလွားကကျောင်းတွေမှာမနေ့ကကျောင်းသားတွေဆန္ဒပြခဲ့ချိန်မှာပဲဝါရှင်တန်ဒီစီကအထက်လွှတ်တော်မှာတော့လွှတ်တော်တရားရရကော်မတီကဒီကိစ္စနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့ပြီးဒီလိုပြစ်ခတ်မှုဖြစ်တာတွေကိုအနာပိုင်တွေကဘာကြောင့်အကအကွယ်မပေးနိုင်ခဲ့တယ်လဲဆိုတာအဖြေရှာခဲ့ကြပါတယ်လွှတ်တော်အမတ်တချို့ကတော့ Washington DC ကကွန်ဂရက်ရှိအထိလာရောက်ဆန္ဒပြကြတဲ့ကျောင်းသားတွေကိုထွက်ပြီးတော့အားပေးနှုတ်ဆက်ခဲ့ကြပါရဲ့ရှင်